အေးအေးရခိုင်တပ်ဖွဲ့အနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးတော့မှာမဟုတ်တယ်လို့ကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG နဲ့လည်းတရားဝင်လှုပ်ဆောင်နေတာမျိုးမရှိဘူးလို့ပြောပါတယ်။ဒါပေမဲ့လည်းစစ်ကောင်စီနဲ့တိုက်ပွဲတွေဖြစ်နေတဲ့ပြည်သူ့ကာကွယ်တပ် PDF တွေကိုတော့အတိအမှတ်ပြုချီကျူတယ်လို့အေးအေးပြောခွင့်ရခိုင်သူကခဒီနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒီအကြောင်းရန်ကုန်ကပို့လာတဲ့သတင်းကိုကိုသားညူပြောပြပေးပါအောင်ခင်ဗျာ။
အနာသိန်းစစ်ကောင်စီနဲ့အေးရခိုင်တပ်ဖွဲ့ကြားနားလည်မှုနဲ့အပြည့်ရထားတဲ့ရခိုင်ပြည်နယ်တွင်းမှာရခိုင်လက်နက်ကန်အေးအဖွဲ့အနေနဲ့တရားစီရင်တဲ့အုပ်ချုပ်ရေးပိုင်းတွေကိုအလေးပေးဆောင်နေတယ်လို့တစ်ဖက်မှာပြစ်ခတ်တိုက်ခိုက်ရေးထက်နိုင်ငံရေးဆွေးနွေးမှုပိုင်းတွေကိုပို့ပြီးတော့ဦးစားပေးလာပါတယ်။ဒါပေမဲ့လည်းတရားဝင်အစိုးရမဟုတ်တဲ့အနာသိန်းစစ်ကောင်စီနဲ့နိုင်ငံရေးအရာဆွေးနွေးလို့ရမှာမဟုတ်ဘူးလို့ရခိုင်လက်နက်ကန်အေးအဖွဲ့ပြောခွင့်ရသူခိုင်သူခက ULEAA ရဲ့ online ကနေပြီးတော့ပထမဆုံးအကြိမ်လုပ်တဲ့သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုသွားပါတယ်။
ဒီရေချာရေဆွေးနွေးဆိုတော့လည်းဒီနိုင်ငံရေးဆွေးနွေးဆိုတော့တော့မတူပါဆိုပေနိုင်ငံရေးဆွေးနွေးကိုဆိုလို့ရင်းရော
ကနိုင်ငံရေးဆွေးနွေးတယ်ဆိုတာနဲ့နိုင်ငံရေးဆွေးနွေးတယ်ဆိုတာကတော့မတူပါဘူးနိုင်ငံရေးဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့လိုချင်တဲ့အခင်အကျင်းမဟုတ်ရင်ဆွေးနွေးရင်လည်းအဆင်ပြေခြင်းမှပြီးမှာပါအချိန်ဒီပေါ်မှာမူတည်ပါတယ်နိုင်ငံရေးဆိုတာကအပြစ်ခတ်ရဆဲဖို့ပဲဖြစ်တယ်နိုင်ငံရေးဆွေးနွေးတယ်ဆိုတာကနိုင်ငံရေးအပြည့်အစုံကိုဆွေးနွေးတာဖြစ်ပါတယ်နိုင်ငံရေးအပေးအယူကိုဆွေးနွေးမယ်ဆိုရင်တရားဝင်အစိုးရနဲ့ဆွေးနွေးမှသာကျွန်တော်တို့အဆင်ပြေမှာပါဆိုတော့တရားဝင်အစိုးရဆိုတာကပြည်သူကရွေးချယ်ထားတဲ့အခြေခံဥပဒေနဲ့အညီအုပ်ချုပ်နေတဲ့အစိုးရကိုမှတရားဝင်အစိုးရလို့သတ်မှတ်လို့ရပါတယ်လောလောဆယ်မှာတော့အာဏာသိမ်းထားတဲ့အစိုးရနဲ့နိုင်ငံရေးဆွေးနွေးလို့တော့မရနိုင်ပါဘူ
းဒါ့အပြင်ရခိုင်လက်နက်ကန်အေးအဖွဲ့အနေနဲ့ရခိတလမ်းစဉ်အတိုင်းတစ်ဆင့်ညင်သွားနေတယ်လို့အာဏာသိမ်းပြီးတဲ့နောက်ပိုင်းအစ်စ်ဖွဲ့လိုက်တဲ့ NUG အစိုးရနဲ့လည်းတရားဝင်အဆက်အသွယ်မရှိဘူးလို့အေးအေးပြောခွင့်ရသူခိုင်သူခါကပြောပါတယ်။ NUG ရဲ့လုပ်ငန်းစဉ်တွေမှာပူးပေါင်းလှုပ်ဆောင်တာမရှိပေမဲ့အဖိနှိတ်ခံရတဲ့ပြည်သူတွေကိုကိုကျင်းစာရဲလို့လည်းခိုင်သူခါကဒီကနေ့သတင်းစာရှင်းလင်းပွဲအတွက်မှာရခိုင်လူပြောဆိုခဲ့ပါတယ
်။ NUG နဲ့ကျွန်တော်တို့တရားဝင်အဆက်အသွယ်ကတော့ကျွန်တော်တို့မဟိပါသူတို့ကနေပြီးရ
ဲ့ NUG နဲ့ကတော့ကျွန်တော်တို့တရားဝင်အဆက်အသွယ်ကတော့မရှိပါဘူး။သူတို့ကတော့ຫນွေဦးတော်လိုင်းမှာရက်တည်တယ်။ကျွန်တော်တို့ရခိတလမ်းစဉ်အတိုင်းရက်တည်ပြီးတော့ခြိတက်နေတာဖြစ်ပါတယ်။ဆိုတော့ကျွန်တော်တို့ကပို့ပြီးတော့ရှင်းအောင်ပြောရရင် ULAAA အနေနဲ့ကျွန်တော်တို့က NUG အဖွဲ့ဝင်လည်းမဟုတ် NUCC အဖွဲ့ဝင်လည်းမဟုတ်ဘာမှမဟုတ်ပါဘူး။ကျွန်တော်တို့ဟာ FBICC ရဲ့အဖွဲ့ဝင်သားဖြစ်ပါတယ်။အဲကြောင့် NUG ရဲ့လုပ်ငန်းတွေမှာတရားဝင်တစ်စုံတရာဆက်သွယ်လှုပ်ဆောင်တာတွေတော့မရှိပါဘူး။ဒါပေမဲ့ကျွန်တော်တို့က NUG လုပ်ငန်းစဉ်တွေမှာမပါလို့မြန်မာပြည်မှတဲကပြည်သူတွေဖိနှိပ်ခံရတာတွေကိုမစားနာဆိုတာလုံးဝမဟုတ်ပါဘူးကျွန်တော်တို့ကမြန်မာပြည်မှတဲကသူတွေကိုအများကြီးကိုကျင်းစားပါတယ်သူတို့ရဲ့ဖိနှိပ်ခံမှုကလွတ်မြောက်လို့တဲ့စန္ဒနဲ့ကြိုးစားနေတာကိုလည်းလေးစားအတိအမှတ်ပြုတယ်ဆိုတာအကြိမ်ကြိမ်ထုတ်ဖော်ပြောခဲ့ပြီးဖြစ်ပါတယ
်လက်ရှိမြန်မာပြည်အတန့်ဆိုသလိုပဲအာဏာသိမ်းစစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကိုလည်းအတိအမှတ်ပြုလေးစားတယ်လို့အေးရခိုင်ဖွဲ့ရဲ့ပြောခွင့်ရသူခိုင်သူခကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားပါတယ
်။ဒီလောက်တစ်ခုလေးမဟိတဲ့အနေအထားနဲ့ဟိုလောက်ရည်
ဒီလောက်ဘာမှမရှိတဲ့အနေအထားနဲ့လှုပ်ရဲတဲ့တက်တီကိုတော့ကျွန်တော်တို့မချီးကျူးပဲမနေနိုင်ပါဘူးလို့ပြောကြပါတယ်။ဒါပေမဲ့လည်း PDF တွေအနေနဲ့စီကံပိုင်းနဲ့စူးစီးညီညွတ်ရေးပိုင်းတွေကိုအခုထပ်ပို့ပြီးတည်တည်ဆတ်ဆတ်စနစ်တကျထိမ့်သိမ့်လုပ်မယ်ဆိုရင်တော့ပို့ပြီးတော့ကောင်းမယ်လို့ကျွန်တော်မြင်ပါတယ်။
လက်ရှိမှာတော့အေးအဖွဲ့အနေနဲ့စစ်ကောင်စီနဲ့အပြည့်ရထားပြီးမဲ့စိတ်ချရတဲ့အနေအထားတစ်ခုမဟုတ်တလို့ပဲအချိန်မရွေးတိုက်ပွဲတွေဖြစ်လာနိုင်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့2022ခုနှစ်အစောပိုင်းကလည်းအေးအေးရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားမှာဒီရခိုင်မြောက်ပိုင်းမောင်းတောမြို့နယ်ဘက်မှာနှစ်ကြိမ်တိုက်ပွဲဖြစ်ခဲ့ပြီးတော့ထိခိုက်သေးဆုံးမှုတွေလည်းရှိခဲ့ပါတယ်ခင်ဗျာ။